အမေရိကန်နိုင်ငံနောက်ဖက်ချန်ဆန်ဖရန်စစ္စကိုနိုင်ငံကလေဆိပ်ကိုအစဉ်စနေနေ့ကပြတ်ကျသွားခဲ့တဲ့ကိုရီးယားနိုင်ငံခြေဆိုင်အာဆီယနာလေကြောင်းလိုင်းကပိုင်လော့ဟာသူမောင်းလာတဲ့ Boeing 989လေယာဉ်အမောင်းတင်နေတုန်းဖြစ်ပြီးတော့သူ့အနေနဲ့ဆန်ဖရန်စစ္စကိုလေဆိပ်ကိုဒီလောက်ကြီးတဲ့လေယာဉ်နဲ့ပထမဆုံးအကြိမ်ဆင်းဖို့စူးစမ်းခြင်းဖြစ်တယ်လို့အာဆီယနာလေကြောင်းလိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီပိုင်လော့အနေနဲ့လေယာဉ်မောင်းတက်တန်းနိုင်ပေါင်း900ကျော်ရှိပေမဲ့လည်းBoring 989 mount တက်တန်းကတော့43နာရီပဲရှိတယ်လို့အာဆီယနာလေကြောင်းလိုင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ပိုပြီးအတွေ့အကြုံရှိတဲ့ပူတွဲပိုင်လော့ကတော့သူ့ဘေးမှာရှိနေပြီးသူ့ကိုအမောင်းတင်ပေးနေတာဖြစ်တယ်လို့ဆိုပါတယ်။လေယာဉ်ဘာကြောင့်ပြတ်ကျတယ်ဆိုတာအခုချိန်မှာပြောဖို့စောလွန်သေးပေမဲ့လည်းလေယာဉ်ဟာလိုအပ်တာတဲ့အချိန်အတော်လေးမြင့်မောင်းနေတယ်ဆိုတာလေယာဉ်မှတ်တမ်းတွေအရတွေ့ရှိရတယ်လို့ NTSB အမျိုးသားပို့ဆောင်ရေးလုံခြုံရေးဘုတ်အဖွဲ့အကြီးကဲDeborah Hassman ကသတင်းတောက်တီကိုတင်းနေငွေနေနေမှာပြောပါတယ်။လေရင်စင်းမဲ့အစီအစဉ်ကိုဖြစ်ဖြစ်ဖို့နှုတ်နဲ့သတိပေးခဲ့ပေမဲ့လည်းတိတသမ5စက္ကန့်အလိုမှသတိပေးခဲ့တာဖြစ်တဲ့အတွက်ပြန်ပြင်းဖို့အရန်နောက်ကျနေပြီလို့ Deborah Hassman ကပြောပါတယ်။အာဆီယံလေကြောင်းလိုင်းက Boring 989စနေနေ့ကလေဆိပ်ကိုအစဉ်ပြတ်ကျသွားတဲ့အတွက်လူ2ဦးသေဆုံးပြီးတော့19ယောက်ကိုဆေးရုံတင်ထားရတာမှာအဲ့ဒီထက်က6ယောက်ဟာစွန့်ရတဲ့အခြေအနေမှာရှိနေတယ်လို့ San Francisco မိသားတပ်ဖွဲ့အကြီးအကဲကပြောပါတယ်။တည်သွားသူနှူးဟာတရုတ်နိုင်ငံစီဂျန်ခရိုင်ကနေဆရာဆရာမတွေနဲ့အတူနယူးယောက်ဒီခီးထွက်လာတဲ့လူ30အုပ်စုတွေကအသက်16နှစ်အရွယ်ဆော့ကျော်တဲ့အမျိုးသမီးငယ်နှစ်ဦးတို့ဖြစ်တယ်လို့ဆိုပါတယ်